ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပြုဖို့မြန်မာစစ်တပ်အကြီးအကဲကိုကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုရိုင်တက်ရောက်ခဲ့တဲ့အာဆီယံရဲ့မြန်မာရေးအထူးအစည်းအဝေးဘုံသဘောတူညီချက်မှာအာဆီယံကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ပြီးမြန်မာနိုင်ငံရဲ့အချက်အတွဲဆွေးနွေးရေးဂျားဝင်ဆောင်ရွက်နိုင်ဖို့ထည့်သွင်းထားတာဖြစ်ပါတယ်။စစ်တပ်အကြီးအကဲကိုရိုင်တက်ရောက်သဘောတူခဲ့တယ်လို့ဆိုရဲအာဆီယံရဲ့မြန်မာရေးအထူးစည်းဝေးပွဲရလတ်ဘုံသဘောတူညီချက်မှာနိုင်ငံတွင်းအကြံဖတ်မှုတွေချက်ချင်းရပ်ဖို့ပါရှိပြီးဒါဆိုရင်လုံခြုံရေးတပ်ဖွဲ့တွေလက်ချက်ကြောင့်လူပေါင်း950ကျော်သေဆုံးခဲ့ရပြီဖြစ်တဲ့ပြဿနာကြီးကိုအဆုံးသတ်နိုင်ရေးအရေးကြီးတဲ့ပထမခြေလှမ်းတစ်ရပ်ဖြစ်တယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ထောမတ်စ်အင်ဒရူးစ်ကအင်ကာနီမှာပြောဆိုထားပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့ဒီဂရီကဝတ်ကိုလေးစားလိုက်နာဖို့ရည်ရွယ်ထားသလားဆိုတာကိုဒီမိုကရေစီပြန်လည်ကျင့်သုံးရေးနိုင်ငံတော်ငြိမ်းချမ်းစွာဆန္ဒပြကြတဲ့မြန်မာလူထုကိုအသိပေးဖို့ကုလသမဂ္ဂရဲ့မြန်မာလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ကအင်ကာနီကအိတ်ဖွင့်ပေးစာတစ်စောင်ပေးဖို့တောင်းဆိုထားပါတယ်မြန်မာလက်နက်ကင်တပ်ဖွဲ့တွေကြောင့်အသက်ဆုံးရှုံးရမယ့်အရေးဒဏ်ရာရမယ့်အရေးနဲ့တရားဥပဒေမဲ့ဖန်ခံရမယ့်အရေးဆိုရင်စရာမလိုပဲဆရာနာသိမှုစက်ကျင်ဆန္ဒပြမှုအပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆို권ဆိုတဲ့မြန်မာလူထုရဲ့အခြေခံအခွင့်အရေးကိုလေးစားလိုက်နာပါမယ်ဆိုတဲ့ဂရိကဝတ်မျိုးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလူသီးရှင်ကြားပေးအပ်ဖို့ကိုလည်းအိတ်ဖွင့်ပေးစာမှာတောင်းဆိုထားပါတယ်စစ်တပ်ကြီးကထိန်းချုပ်တဲ့တပ်ဖွဲ့တွေကတိုက်ခိုက်မဲ့အရေးဆိုရင်စရာမလိုပဲအခြေခံလူ့အခွင့်အရေးကိုလွတ်လပ်စွာကျင့်သုံးခွင့်ရလာနိုင်ပြီလို့ယုံကြည်နေကြသူတွေအတွက်ဒီဂရိကဝတ်ကသိရေးရှင်ရဲ့တမျှအရေးကြီးပါတယ်လို့လဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောပါတယ်စစ်တပ်ကြီးကဘူချုံမှုကြီးမင်းအောင်လှိုင်ကတော့အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုလေးစားလိုက်နာမယ်လို့မပြောသေးပါဘူးနိုင်ငံတွင်းတည်ငြိမ်မှုနိုင်ငံအကျိုးစီးပွားပေါ်အခြေခံပြီးမှအာဆီယံခေါင်းဆောင်တွေရဲ့အကြံပြုချက်ကိုစဉ်းစားမယ်လို့သူဦးဆောင်တဲ့စစ်ကောင်စီကအင်ကာနီမှာထုတ်ပြန်ထားပါတယ်ရှင်